လက်နက်မောင်းခိုးရောင်းဝယ်သူလို့တန်လျာရှိနေတဲ့ရုရှားနိုင်ငံသားဗစ်တာဘုတ်ကိုအကြမ်းဖက်မှုဆွဆွဲချက်နဲ့ရုံးတင်စစ်ဆေးနိုင်မှုထိုင်းနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးလိုက်ပြီးတော့တရက်မကြာခင်မှာပဲသူဟာနယူးယောက်မြို့တရားရုံးမှာဒီကနေ့ပထမအကြိမ်တရားရင်ဆိုင်မှုရှိနေပါတယ်အမေရိကန်အစိုးရလေယာဉ်နဲ့နယူးယောက်မြို့ပြင်ကလေဆိပ်ကိုမနေ့ကညနေပိုင်းဆက်ရောက်လာတဲ့မစ္စတာဘုတ်ကိုမဟက်တန်အချင်းထောင်ကိုချက်ချင်းခေါ်သွားခဲ့ပါတယ်သူကိုအမေရိကန်နိုင်ငံသားတွေကိုတေချောင်းကြံစီမှုအကြမ်းဖက်အဖွဲ့အစည်းတွေကိုပံ့ပိုးမှုတွေနဲ့ရုံးတင်စစ်ဆေးမှာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကဆိုပါတယ်တရားရေးဝန်ကြီးဌာနကအရာရှိတွေနဲ့အစိုးရရှိနေတွေဟာမစ္စတာဘုတ်ရဲ့အမှုကိုဆွေးနွေးကြဖို့သတင်းစာရှင်းလင်းပွဲတစ်ခုလုပ်ဖို့အစီအစဉ်ထားပါတယ်သူအမေရိကန်ကိုရောက်လာပြီးမကြာခင်မှာပဲအမေရိကန်ရှိနေချုပ်အဲရစ်ဟိုလ်ဒါထုတ်ပြန်တဲ့ကြေညာချက်ထဲမှာမစ္စတာဘုတ်အမေရိကန်မှာရုံးတင်စစ်ဆေးမှာဖြစ်ပေမဲ့လည်းအာဖရိကနိုင်ငံတွေရဲ့လက်နက်ကင်ပြစ်ပခါတွေကိုပံ့ပိုးမှုလက်နက်မောင်းခိုးရောင်းဝယ်မှုတွေနဲ့ပတ်သက်ပြီးတော့ကမ္ဘာတစ်ဝန်းကစိုးရိမ်မကင်းရှိနေကြတာဖြစ်တယ်လို့ဖော်ပြထားပါတယ်။အခုလိုသူ့ကိုရုံးတင်စစ်ဆေးဖို့အမေရိကန်ကိုခေါ်ဆောင်လိုက်နိုင်တာဟာအောင်ပွဲတရားဖြစ်တယ်လို့လည်းအမေရိကန်ရှိနေချုပ်ကဆိုပါတယ်။ရုရှားအစိုးရကကန့်ကွက်နေတဲ့ကြားကပဲထိုင်းအာဏာပိုင်တွေကနေမစ္စတာဘုတ်ကိုရုံးတင်စစ်ဆေးဖို့အတွက်ဘန်ကောက်ကျင်းထောင်ကနေအမေရိကန်ပြည်ထောင်စုစီမနေ့ကရောက်ပို့ခဲ့တာပါ။